Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ညနေခင်းမှာသောရရှင်နေတနေ့တာအမောပန်းပြေးကြပါရဲ့လားခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ19ရက်ဇာတာပတိနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနိုမီတာ16.25ဒုကနေတက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျွန်တော်အောင်လူပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ Space Soya ကဆွန်းနှွှင်းညီနိုင်မှုတွေမလုပ်ဘဲကတလွန်းညဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပြဖြစ်ဖို့ဆက်လက်ချင်းချောင်းနေမယ်ဆိုရင်တော့ဒီသဏ္ဍာန်လွတ်တော်မှာခွဲထွက်ရေးအတွက်မဲခွဲဆုံးဖြတ်မှာဖြစ်တဲ့အကြောင်းကတလွန်းညကောင်းဆောင်ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မှာလူ့ကိုယ်ရေးချုပ်ဖောက်မှုတွေကျူးလွန်နေတယ်လို့စစ်ဆဲခံရတဲ့မြန်မာစစ်တပ်ပေါ်ပြစ်မှတ်ထားတံခတ်ရေးယူဖို့အမေရိကန်လွတ်တော်အမတ်တွေတိုက်တွန်းနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိမ်ငြိမ်ဆိုင်တဲ့သူကြီးညာပေးဆောင်ပါပါ
။ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့ညနေခင်းသတင်းတွေထဲမှာတော့လက်နက်တွေနဲ့အတူမိခဲ့တဲ့ Ace ကုမ္ပဏီပန်ရှင်တဲ့အပေါင်းပါလေးဦးကိုနိုင်ငံတော်လုံခြုံရေးဥပဒေတွေအရထပ်မံမှုဖွင့်လိုက်သလိုကံတော်ကြီး Palace Hotel မှာမင်းညားကလောင်ကျွမ်းတဲ့မိကျောက်တေဆုံးသူ2ဦးထိရှိလာနေပါတယ်
ဒီလိုဆိုဘလူးပါတနေ့လည်းမရှိရသေးပါဘူးခင်ဗျာဒီရောက်ကတော့ကြာကြာရတာပါခင်ဗျာကျန်တာတော့ကျွန်တော်ဒီကောင်ဘာမှမဟုတ်ဘူးဘလူးကတနေ့ဘာမှတော့ရှိရှိပါ
ဒီအကြောင်းနဲ့အတူဒီဘင်္ဂလားဒေ့ရှ်နယ်ဇက်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးအမေရိကန်အစိုးရကိုဘယ်သူတွေကတိုက်တွန်းနေကြသလဲဆိုတာကိုပါတင်ပြသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ဂီထိုက်တို့ကပြောပြပေးပါအောင်ဗျာ
စပိန်ဆိုရကဆွေးနွေးညီနမှုတွေမလုပ်ဘဲကတလွန်းညဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ဖျက်ဖို့ဆက်လက်ချင်းကြောင်နေမယ်ဆိုရင်ဒေသနာလွတ်တော်မှာခွဲထွက်ရေးအတွက်မဲခွဲဆုံးဖြတ်မှာဖြစ်ကြောင်းကတလွန်းညကောင်းဆောင်ကာလစ်ပူချ်တမွန်ကဒီကနေ့ပဲပြောလိုက်ပါတယ်စပိန်ဝန်ကြီးချုပ်မာရီယိုနိုရက်ခွိုင်းကတော့ကတလွန်းညဒေသမှာဒီလဇမ်ကကျင်းပခဲ့တဲ့လူမှုစာနာခံရွေးပြီးတိကျလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ကြီးညာခြင်းရှိမရှိဒီကနေ့ကြာသပတေးနေ့နောက်ဆုံးထားပြီးရှင်းရှင်းလင်းလင်းပြောဆိုဖို့ကတလွန်းညကောင်းဆောင်ကိုပြောဆိုထားပါကတလွန်းညကောင်းဆောင်ကတော့တမန်ဝင်လွတ်လပ်ရေးတရားဖြစ်နေပြီးတဲ့သတင်းပတ်ထက်မှာပဲကြီးညာထားခဲ့ပေမဲ့စပိန်ဆူရနဲ့ဆစ်ဆက်ညှိနှိုင်းလိုတဲ့အတွက်တရားဝင်ကောင်တယ်ပေါ်မဲ့လုပ်ငန်းစဉ်တွေကိုဆိုင်းငံ့ထားမှာဖြစ်ကြောင်းပြောဆိုထားပါတယ်။တမန်ရဲ့ကုံဆုံးမဲ့ဒီကနေ့မှာပဲရက်တိချင်းနဲ့ပတ်သက်လို့စာဆောင်ကိုလည်းထပ်မံပေးပို့ခဲ့ပါတယ်။စပိန်ဝန်ကြီးချုပ်ယုံကတော့အစိုးရကကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပြန်လည်ရုပ်သိမ်းနိုင်တဲ့ခြေခံဥပဒေပါပြဋ္ဌာန်းချက်အပိုက်155ကိုကျင့်သုံးဖို့အစိုးရအဖွဲ့ထူးဆီးဝေးကိုစနေနေ့မှာခေါ်ယူထားတဲ့အကြောင်းတုံ့ပြန်ခဲ့တာပါ။အော်တိုဘာလာတရနေ့ကကျင်းပခဲ့တဲ့လူမှုစာနာခံယူပွဲမှာတော့ကတလွန်းညမဲဆန္ဒရှင်တွေကတိကျလွတ်လပ်တဲ့နိုင်ငံတကာနိုင်ငံဖြစ်ခွတ်ထွက်ရေးကိုထောက်ခံထားကြပါတယ်။စာနာခံယူပွဲမှာတော့မဲပေးပဲငွင့်ရှိသူတော့မပြည့်တပြည့်လောက်ကမဲပေးခဲ့ကြပြီးစန့်ကျင်သူတွေကလည်းမဲမပေးပဲကန့်ကွက်ခဲ့ကြတာပါ။စပိန်ဘဟုအစိုးရကတော့လူမှုစာနာခံယူပွဲဟာတရားဝင်မှုမရှိဘူးဆိုပြီးကြေညာထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကစစ်စခန်းတစ်ခုကိုတာလီဘန်တပုန်တွေဒီကနေ့ဝင်ရောက်စီးနင်းတိုက်ခိုက်ရာမှာစစ်သား43ယောက်ထဏ်မင်းကြာဆုံးခဲ့တဲ့အကြောင်းအာဖဂန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ကန်ဒါဟာမြို့ကစစ်စခန်းမှာမနေ့အစောပိုင်းတိုက်ခိုက်မှုကြောင့်စစ်သား5ဦးဒဏ်ရာရရှိခဲ့ပြီး6ယောက်ကတော့ပျောက်ဆုံးနေပါတယ်။စီးနင်းတိုက်ခိုက်ခဲ့တဲ့တာလီဘန်တွေတဲက10ဦးသေဆုံးကြောင်းလဲအာဖဂန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့တဲ့တာလီဘန်တွေရဲ့ထုတ်ပြန်ချက်မှာတော့အာဖဂန်စစ်သား60တေဆုံးကြောင်းဖော်ပြခဲ့တာပါ။စီးနင်းတိုက်ခိုက်မှုကိုတော့အသေးခံကားပုံခွဲတိုက်ခိုက်မှုနဲ့စတင်ခဲ့ပြီးနောက်ပိုင်းမှာစစ်စခန်းကိုတပ်နက်သမားတွေကပြစ်ခတ်ဝင်ရောက်ခဲ့ကြတာဖြစ်ပါတယ်။တာလီဘန်တွေဦးဆောင်တဲ့အလားတူတိုက်ခိုက်မှုတွေတဲမှာအခုနောက်ဆုံးစစ်စခန်းကိုစီးနင်းတိုက်ခိုက်မှုဟာဒီသတင်းပါအတွင်းတတိယအကြိမ်လည်းဖြစ်ပါတယ်။အင်ကာနေမှာဒုံးကလည်းနိုင်ငံအရှေ့ပိုင်းကာဒက်စ်မြို့ကရဲတင်တန်းကြောင်ကိုစီးနင်းတိုက်ခိုက်မှုမှာလူ52ယောက်ထဏ်မင်းတွေသုံးခဲ့ရပြီးတရက်ထဲမှာပဲတောင်ပိုင်းဂန်ဇနီမြို့မှာလည်းတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ
်။ပါကစ္စတန်နိုင်ငံမှာလူတွေထိခိုက်ဒေဆုံးခဲ့ရတဲ့တိုက်ခိုက်မှုတော်များတွေတာဝန်ရှိသူဖြစ်ယုံကြည်ထားကြတဲ့ပါကစ္စတန်တာလီဘန်ထိပ်တန်းခေါင်းဆောင်တူဦးဖြစ်သူဦးမာမန်ဆူဟာသေဆုံးတဲ့အကြောင်းတာရစ်အီတာလီဘန် TTP အဖွဲ့ကပေါ်ဒူးနေမှာအတည်ပြုပြောဆိုလိုက်ပါတယ်။မဆူဟာကလေးများစုပါဝင်လူပေါင်း140ကျော်တေဆုံးခဲ့ရတဲ့2014ခုနှစ်ကပက်ရှွာမြို့စစ်တပ်ပိုင်ကျောင်းကတိုက်ခိုက်မှုကိုကြိုးကန်စီစဉ်ခဲ့သူတူဖြစ်နေလဲယူဆထားကြတာပါ။ပါကစ္စတန်မီဒီယာတွေကိုအီးမေးလ်နဲ့ပေးပို့ခဲ့တဲ့ပါကစ္စတန်တာလီဘန်အဖွဲ့ရဲ့ကြေညာချက်မှာတော့မဆူဟာတေဆုံးကြောင်းအတည်ပြုထားတယ်လို့သူ့နေရာမှာဟူစမန်မန်ဆူဟာဟာဖီဆူလာကိုအစားထိုးတာဝန်ပေးထားပြီးဒါရာအဒမ်ခဲနဲ့ပက်ရှွာဒေသတွေရဲ့တမူးဖြစ်တာဝန်ယူမှာဖြစ်ကြောင်းဖော်ပြထားပါရဲ့မဆူဟာဘလို့ချင်းနေကြောင့်တည်ဆုံးရရတယ်ဆိုတော့ကိုကျင်ညာချက်မှာဖော်ပြမထားပေမဲ့ ပါကစ္စတန်မီဒီယာတွေမှာတော့အမေရိကန်ရဲ့ waiting drone နဲ့တိုက်ခိုက်မှုကြောင့်သေဆုံးခဲ့တာဖြစ်ကြောင်းပြောဆိုနေကြတာပါ။မချသေးခင်သတင်းပတ်တွေအတွင်းအာဖဂန်နဲ့ပါကစ္စတန်နယ်စပ်ဒေသတွေမှာစစ်သွေးကြွတွေကိုပြင်ပထားပြီး drone ယာဉ်တွေနဲ့နှစ်ချိန်တိုက်ခိုက်ခဲ့ရမှာမန်ဆူရာပါဝင်စစ်သွေးကြွ30ထက်သေဆုံးခဲ့ကြောင်းလည်းသတင်းတွေမှာဖော်ပြနေပါတယ်။နောက်ဆုံးအခြေအနေနဲ့ပတ်သက်လို့အမေရိကန်ပေတဂွန်စစ်ထောင်စုကတော့ဒဇုံတရာမှတ်ချက်ပေးတာမရှိသေးပါဘူး။ပါကစ္စတန်ပြည်ရဲ့ဝန်ကြီးတယ်လီချာဂရီကတော့မဆူရတေဆုံးကြောင့်တည်ပြုခဲ့ပြီးပါကစ္စတန်တာလီဘန်ချမ်ပန်အဖွဲ့ပေါ်အောင်မြင်မှုတရားဖြစ်နေတယ်ပြောဆိုခဲ့တာပါ
စစ်သွေးကြွတွေလက်ကဒီသတင်းဖတ်အစောပိုင်းပြန်လည်လွတ်မြောက်လာတဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမာရာဝီမြို့မှာအစိုးရတပ်ဖွဲ့တွေလက်ချက်နဲ့ထိတ်တန်း IS စစ်သွေးကြွတို့တေဆုံးခဲ့တယ်လို့ယုံကြည်ရကြောင်းဖိလစ်ပိုင်စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ဒီနေ့လာနေတဲ့အစောပိုင်းကပြန်လည်ပြစ်ခတ်မှုတွေအတွင်းတီဆုံးသူစစ်သွေးကြ20လောက်မှာမလေးရှားနိုင်ငံဘွားမာမုတ်အာမက်ပါဝင်တယ်လို့ယူဆနေကြတာပါတိုက်ခိုက်မှုတွေအတွင်းကဲတင်နိုင်ခဲ့တဲ့ဒဇာကန်နှစ်ဦးရဲ့ပြောဆိုချက်တွေအရစစ်သွေးကြခေါင်းဆောင်တီဆုံးတယ်လို့ယုံကြည်ရကြောင်းစစ်တပ်ပြောခွင့်ရကပြောပါတယ်ဒါပေမဲ့လည်းအလောင်းကိုတွေ့ရှိပြီး DNA မျိုးဗီဇာနဲ့တိုက်ဆိုင်စစ်ဆေးပြီးမှသာတီဆုံးကြောင်းတရားဝင်အတည်ပြုနိုင်မှာပါတိဆုံးတယ်လို့ယူဆထားတဲ့ထိတ်တန်းစစ်သွေးကြခေါင်းဆောင်ဟာအရှိတောင်အရှဒေတာက IS အစွန်းရအဖွဲ့ခေါင်းဆောင် Isnilo Habilon နဲ့နီးစပ်မှုရှိသူတဦးလည်းဖြစ်ပါတယ်စစ်သွေးကြခေါင်းဆောင် Habilon ကတော့ဖိလစ်ပိုင်စစ်တပ်ရဲ့အထူးစစ်ဆင်ရေးတွေအတွင်းဒီသတင်းပတ်ထဲမှာပဲအစ်မြင့်ခေါင်းဆောင်နောက်တူဖြစ်တဲ့ Omar Khayyam Mordin နဲ့အတူတိဆုံးခဲ့တာပါတီဆုံးသွားပြီလို့ဆိုနေတဲ့အမေဟာဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမွတ်စလင်အများစုနေထိုင်ရာမင်ဒနာအိုကျွန်းပေါ်ကလူရင်နှစ်သိန်းလောက်ရှိတဲ့မာရာဝီမြို့ကိုစီးနှင်းတိုက်ခိုက်မှုအတွေ့ငွေကြေးနဲ့တိုက်ခိုက်ရေးသမားတွေကိုပို့ဆောင်ရမှာတာဝန်ယူခဲ့တယ်လို့ယုံကြည်ထားကြပါတယ်ရှင
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00ခွဲကနေ 9:00 ထိစိုင်းတိုမီတာ19 kHz 1683ညစိုင်းတိုမီတာ19 kHz 15565စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မှာလူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်ပေါ်ပြစ်မှတ်ထားတံခါးရေးယူဖို့အမေရိကန်လွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါရဲ့မြန်မာစစ်ကောင်းဆောင်တွေပေါ်ပြည်ဝင်ခွင့်တားမြစ်တာလို့တံခါးမှုမျိုးတွေပြန်လည်ကျင့်သုံးဖို့နိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ကိုအောက်လွှတ်တော်အမတ်40ကျော်ကလက်မှတ်ရေးထိုးတိုက်တွန်းခဲ့ကြကြောင်းရိုက်တာသတင်းမှာဖော်ပြထားတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာအောက်တိုဘာ25ရက်နေ့ကလူညွန်ရေးကစ်စကန်30လောက်ကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARS စွန့်ရအုပ်စုကိုရှင်းလင်းတဲ့စစ်ဆင်ရေးတွေမှာမြန်မာလူညွန်ရေးတပ်ဖွဲ့တွေလူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်9000ကျော်ထွက်ပြေးရတဲ့အထိဖြစ်ခဲ့ကြကြောင်းအမေရိကန်အပါအဝင်နိုင်ငံတကာကဆွဆွဲထားကြပါတယ်။မနေ့ကအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောပို့တဲ့ Republican နဲ့ Democrat အောက်လွှတ်တော်အမတ်တွေရဲ့စာထဲမှာတော့မြန်မာစစ်တပ်နဲ့လူ့ခွင့်ရေးချိုးဖောက်သူတွေပေါ်လိုအပ်တယ်လို့အရေးယူဖို့လိုအပ်ကြောင်းတိုက်တွန်းထားတာပါ။နိုင်ငံရေးဝန်ကြီးတိလဆန်ကတော့ရခိုင်ပြည်နယ်ကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်မှတာဝန်ရှိရလို့အမေရိကန်ကယုံကြည်ထားကြောင်းမနေ့ကပဲပြောဆိုခဲ့ပါတယ်။ဒီမိုကရေစီလမ်းကြောင်းပေါ်ရှောင်းလန်းကာစားမြန်မာနိုင်ငံမှာစစ်ကောင်းဆောင်နေနေနဲ့ဘယ်လမ်းကြောင်းကိုလိုက်မလဲဆိုတော့ရွေးချယ်ရမယ့်အချင်းဖြစ်ကြောင်းလည်းဝါရှင်တန်မှာချင်းပတ်ခဲ့တဲ့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကနှိနှောဖလှယ်ပွဲအတွင်းဝန်ကြီးတိလဆန်ပြောဆိုခဲ့တာပါ။မြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်ကစစ်ဆင်ရေးတွေမှာတပ်ဖွဲ့ဝင်တွေဥပဒေချိုးဖောက်ခဲ့မှုရှိမရှိတပ်မတော်စစ်ဆေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေဝင်းဦးဆောင်နဲ့စုံစမ်းစစ်ဆေးအဖွဲ့ကစစ်ဆေးနေတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်
။အမေရိကန်နိုင်ငံဆိုင်ဝန်ကြီး Rex Tillerson ပြောကြားခဲ့တဲ့အရေးပါတဲ့နိုင်ငံသားရေးမူဝါဒဆန်ရရှာရှာပါပါမိန့်ခွန်းမှာတော့အင်ဒိုပစိဖိတ်ဒေသတွင်တရုတ်ကိုထိန်းညှိနှိုင်းရေးအတွက်အိန္ဒိယနဲ့ဆက်ဆံရေးတိုးချဲ့မဲ့သမ္မတထရန့်အစိုးရရဲ့တောင်အာရှရေးရာမူဝါဒကိုအဓိကထားပြောဆိုသွားပါတယ်။ဝါရှင်တန် DC ကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနမှမိန့်ခွန်းပြောတာမှာနိုင်ငံခြားရေးဝန်ကြီးကနောက်နှစ်ပေါင်း100အတွင်းအမေရိကန်အိန္ဒိယဆက်ဆံရေးကိုမျှော်မှန်းပြောဆိုခဲ့ပါတယ်။ဒီမိုကရေစီနိုင်ငံကြီးနှစ်ခုအတွက်အကျိုးရှိစေရုံနဲ့မဟုတ်ဘဲငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုရှေ့ရှုပြီးတခြားအချုပ်အခြာအာဏာပိုင်နိုင်ငံတွေပါပူးပေါင်းဆောင်ရွက်ရေးအတွက်အမေရိကန်နဲ့အိန္ဒိယတို့ရည်မှန်းချက်ကြီးကြီးပူးပေါင်းဆောင်ရွက်မှုကိုတည်ဆောက်ဖို့အရင်သမ္မတတွေလက်ထက်ကထက်ပိုပြီးတော့ဆောင်ရွက်ဖို့သမ္မတထရန့်နဲ့အိန္ဒိယဝန်ကြီးချုပ်မိုဒီတို့နှစ်ဦးစလုံးကအခိုင်အမာပိုက်ဖြတ်ထားတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။အမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံတို့ကကမ္ဘာတစ်ဖက်တစ်ချက်စီကငြိမ်းချမ်းရေးအထင်အကွက်တွေဖြစ်တယ်လို့လည်းဝန်ကြီးကပြောဆိုသွားပါတယ်ရှင်။
နောက်အာဖရိကနိုင်ငံတစ်ခုဖြစ်တဲ့တိုဂိုနိုင်ငံမှာသမ္မတဖောနက်စင်ဘေးအုပ်ချုပ်မှုဆုံးသတ်ဖို့တောင်းဆိုဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားအတိတ်ရုံဖြစ်ပွားရာကလူလေးဦးထက်မနည်းတည်ဆုံသွားပါတယ်။မြို့တော်လုံးကဆန္ဒပြပွဲတွေအတွင်းပြစ်ခတ်မှုကြောင့်အရသာတူးတည်ဆုံခဲ့ပြီးမြို့တော်ရဲ့မြောက်ဘက်ကီလိုမီတာ300လောက်အကွာမှာရှိတဲ့ဒုတိယအခြေစုံမျိုးဖြစ်တဲ့စကုတ်တဲမှာ3ဦးတည်ဆုံကြောင်းလုံခြုံရေးအဝန်ကြီးဘုံမူကြီးဓမ္မဟဲကျက်ကမနေ့တုန်းကပဲပြောဆိုလိုက်တာပါ။
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာဆိုရဆုံဘုံခွဲတိုက်ခိုက်မှုတန်ခံခဲ့ရသူတွေအတွက်ထောင်နဲ့ချီတဲ့ပြည်သူတွေချီတက်ပွဲမှာဆိုမာလီသမ္မတကအယ်ရှာဘတ်စစ်သွေးကြောအဖွဲ့ကိုတိုးမြှင့်ချေမှုန်းဖို့ကတိပြုလိုက်ပါတယ်။မနေ့ဗုဒ္ဓဟူးနေ့ကတောင်းနဲ့ချီတဲ့ပြည်သူတွေမြို့တော်မိုဂါဒီရှုမှာချီတက်ခဲ့ကြပြီးလူ300နီးပါးသေဆုံး400ကျော်ဒဏ်ရာရခဲ့တဲ့ဖောက်ခွဲတိုက်ခိုက်မှုကြီးရဲ့လက်တွေကိုရှုတ်ချခဲ့ကြတာပါ။တိုက်ခိုက်မှုရဲ့လက်တွေအဖြစ်အယ်ရှာဘတ်စစ်သွေးကြောအဖွဲ့ကိုအစိုးရကပြစ်တင်ထားပါတယ်။ပြီးခဲ့တဲ့နေနေကုန်တင်ကားပုံပောက်ကွဲမှုအတွင်းတည်ဆုံးတန်ရာရသူတွေအတွက်တက်ရောက်ဆူတောင်းခဲ့ကြသူတွေကိုသမ္မတကမိန့်ခွန်းပြောတာမှလည်းအယ်ရှာဘတ်စစ်သွေးကြောအဖွဲ့ကိုချေမှုန်းဖို့မိဖမဲ့ကလေးတွေအတွက်စင်တာတစ်ခုတည်ဆောက်ဖို့အမေရိကန်ဒေါ်လာ14သန်းသုံးဆွဲမယ်လို့ထည့်သွင်းပြောဆိုသွားပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆောင်မြင်တာဖြစ်တဲ့ bamis.voanews.com ကနေကျွန်တော်တို့တင်ဆက်နေတဲ့ကြ бя ိုင်း net ထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တစ်ပုဒ်နဲ့စတင်ကြပါတယ်မွေးရစေးတွေနဲ့အတူလက်နက်တွေပါဖမ်းမိထားတဲ့ Ace Company ပန်ရှင်အပါဝင်၄ဦးကိုနိုင်ငံတော်လုံခြုံရေးနဲ့သက်ဆိုင်တဲ့ဥပဒေတွေနဲ့ထပ်မံအမှုဖွင့်လိုက်ပါတယ်နောက်ထပ်ပုံမှန်3ခုနဲ့အမှုထပ်ဖွင့်လိုက်တာဖြစ်ပြီးအမှုစစ်ဆေးမှုအသေးစိတ်ကိုအာဏာပိုင်ဒီဘက်ကအခုချိန်ထိထုတ်ပြန်ပေးတာမျိုးမရှိသေးပါဘူး။နိုင်ငံရေးသုံးသပ်သူတွေနဲ့ဥပဒေပညာရှင်တွေကတော့နိုင်ငံတော်လုံခြုံရေးနဲ့ပတ်သက်တဲ့အားအနေချက်တွေရှိနေကြောင်းထောက်ပြကြပြီးထိထိရောက်ရောက်ကင်တွယ်တင့်တယ်လို့ပြောပါရယ်။ VOA သတင်းတော့မိခါကသတင်းပေးပို့ထားတာပါ။
နိုင်ငံတော်လုံခြုံရေးတာဝန်ထမ်းဆောင်နေတဲ့တပ်ဖွဲ့များနဲ့ထင်အောင်ထင်မှားဖြစ်စေတဲ့လုံခြုံရေးဝတ်စုံများလက်ဝဲထားရှိမှုသက်ဆိုင်ရာအစိုးရဌာနတွေရဲ့အမှတ်တရစိတ်တုံးတွေကိုလက်ဝဲထားရှိမှုနဲ့မော်တော်ယာဉ်တွေမှာနိုင်ငံတော်လုံခြုံရေးဆိုင်ရာအသုံးအနှုန်းတွေကိုခွင့်ပြုချက်မရှိဘဲတက်ဆင်ထားမှုတွေနဲ့ဆက်ဆက်ပြီးထပ်မံအမှုဖွင့်အရေးယူလိုက်တာဖြစ်ပါတယ်။ AC ကုမ္ပဏီဥက္ကဋ္ဌဖြိုးကိုကိုတင်ဆန်းအနေပြီးတော့ FC ဘောလုံးအသင်းမန်နေဂျာဖြိုးဖို့ဘူနဲ့ AC ဟိုတယ်ဝန်ထမ်းစိုးမြင့်ကျော် AC ဟိုတယ်ဇဝဲတို့ချမ်းငိမ့်အောင်စားတဲ့လေးဦးတို့ကို1923ခုနှစ်မြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အဥပဒေပုံမှ6တဲ့ကငပို့ဝုံသွင်းကုန်ဥပဒေပုံမှ8ဆက်သွယ်ရေးဥပဒေပုံမှ69တို့နဲ့ထပ်မံအမှုဖွင့်ထားတယ်လို့ပြည်ထောင်ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဗဟန်းမျိုးမှရဲစခန်း၊အေလာမျိုးမှရဲစခန်းနဲ့ဒက္ခိဏတီရီမျိုးမှရဲစခန်းစားတဲ့နေရာတွေမှာထပ်တိုးဥပဒေပုံမှ3ခုနဲ့အမှုဖွင့်ထားတာဖြစ်ပါတယ်။အမှုဖြစ်စဉ်မှာဖြိုးကူကိုတင်ဆက်တဲ့ပတ်သက်တဲ့နေရာတွေကနေတနက်အတူအရှိစုစုပေါင်းအလက်20ကျော်တင်စီရမိထားပြီးဒီမှုနဲ့ပတ်သက်တဲ့လူပုတ်ကို12ဦးကိုလည်းဖမ်းဆီးစစ်ဆေးလျက်ရှိပါတယ်။ဒီလိုဖမ်းဆီးစစ်ဆေးမှုပိုင်းနဲ့ပတ်သက်ပြီးနိုင်ငံရေးလှိလာသူတွေနဲ့ဥပဒေစိုးမိုးရေးလိုလားသူတွေကတော့လုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေဘက်ကအရေးယူမှုပိုင်းကိုမေးခွန်းထုတ်လာတာတွေရှိနေပါတယ်။မြန်မာနိုင်ငံရေးလှိလာတုံးသက်သူဒေါက်တာရေမျိုးသိန်းကတော့ဒီမှုမှာပါဝင်ပတ်သက်သူတိုင်းကိုသောသားရင်သားမခွဲကြပဲစုံစမ်းစစ်ဆေးဖော်ထုတ်အရေးယူပေးဖို့တောင်းဆိုလိုက်ပါတယ်
။ဟိုကျွန်တော်လေ့လာမိသလောက်တော့ဟာမြန်မာနိုင်ငံမှာလည်းပဲဒီ online ပေါ်မှာရေးသားချက်တွေနော် online ပေါ်ကပို့စင်နဲ့ပတ်သက်ပြီးတော့ထောက်ချီဖို့နော်ဒီ cyber နဲ့ပတ်သက်တဲ့ cyber police ပုံစံမျိုးဖွဲ့စည်းထားတယ်လို့လည်းသိရတယ်။နော်လက်ရှိလက်တော်ဖြစ်စင်မှာဒီလိုဒီ cyber police အပိုင်းကနော်ရောရဲမှုဟိုတာဝန်လင်းဟင်းမှုတွေကိုပြနေတယ်လို့မြင်တယ်။နော်တိုင်းပြည်မှာနော်လုံခြုံရေးနဲ့ပြောင်းပရိစုံမူကြီးအပိုင်းမှာနော်ကြီးကြီးမားမားဟာခွက်ရှိနေတယ်ဆိုတာကိုပြနေတယ်အဲ့ဒီအတွက်ကြောင့်မလို့နော်ဒီလိုဖြစ်စဉ်မျိုးတွေကိုနော်တရားဥပဒေနဲ့အညီနော်ကြောသားရင်သားမခွဲခြားဘဲနဲ့နော်ဖြစ်ဖြစ်ရောက်ရောက်အရေးယူနိုင်မှုလိုအပ်တယ်လို့မြင်တယ်နောက်အလားတူနော်ဖြစ်ရမျိုးတွေကိုလည်းပဲနော်လုံခြုံရေးတပ်ဖွဲ့ဝင်တွေနော်တရားဥပဒေထိန်းသိမ်းတဲ့အဖွဲ့ဝင်တွေအနေနဲ့နော်ကြည်ကြည်ပြတ်ပြတ်စုံစမ်းစစ်ဆေးပြီးတော့ပေါ်ထုတ်အရေးယူတားဆီးနိုင်မှုလိုအပ်တယ်လို့မြင်ပါတ
ယ်။တရားလွှတ်တော်ရှေ့နေတဦးဖြစ်တဲ့ဦးမမောင်ဝင်းကတော့စုံစမ်းစစ်ဆေးမှုနဲ့အညီထိရောက်နိုင်မဲ့ဟန်တားနိုင်မဲ့ဥပဒေပုံမှားတွေနဲ့အရေးယူပေးဖို့လိုအပ်နေတယ်လို့အခုလိုပြောသွားပါတယ်
။ဟုတ်ပါ။အရင်နေ့ကတင်တဲ့ဓာတ်ပုံတွေပေါ့နော်။ဟိုဓာတ်ပုံတွေတွေ့တဲ့အချိန်မှာပေါ့နော်။ဒီဓာတ်ပုံတွေအပေါ်မှာ ဟိုအေးယူတက်ပါလေဟုတ်ပါတယ်လို့လဲဆိုတော့ဒါတွေကတကယ်လည်းနဲ့အစ်စ်တီလားဓာမွင်လားအတူတွေလားဟိုအဲ့ဒီကလေးကိုကပထမဆုံးကြီးဟိုစုံစမ်းမှုတွေကြေလာမှုတွေလုပ်ပြမှာလေဟိုတမန်တက်ထားတဲ့ပုံမှန်လောက်နဲ့တော့မလုံလောက်ပါဘူးအဲ့တော့စုံစမ်းစစ်ဆေးတဲ့အပေါ်မှာမူတည်ပြီးတော့ဒါသူဘယ်လိုအကျံစီမျိုးတွေရှိတယ်ဘယ်လိုရည်ရွယ်ချက်တွေရှိတယ်ဆိုတော့ဟာလေးအခုလည်းနိုင်ငံတော်လူမျိုးရေးနဲ့ဆိုင်တဲ့တက်ထညက်ဒီဥပဒေတွေရှိပါတယ်။နောက်ရသက်ကြီးဥပဒေတွေရှိပါတယ်။အဲ့တော့ဒီလိုဒီလောက်ပုံမှန်လေးနဲ့တော့ဒီစုံစမ်းစစ်ဆေးမှုပေါ်ပေါက်ချက်အရာပေါ့နော်။ဆက်လက်ပြီးတော့သူဆီယော်နီရဲ့ပေါ့နော်တီအောင်ဟန်တာလောက်တဲ့ပုံမှန်ရောတက်ဖို့လိုမယ်လို့ဖြစ်ပါတယ
်။လက်ရှိမှာတော့ဖြုတ်ကုတ်ကိုတင်ဆက်ပါဝင်လေးဦးကိုမူရင်မှုအပါဝင်အမှုပေါင်း6ခုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်ရှင်။
ဒီရည်တင်းအောင်မိခရဲ့တည်င်းပြဖို့ချက်ဖြစ်ပါရယ်ခင်ဗျာဒီကနေ့မနေ့အစောပိုင်းကကန်တော်ကြီးပလန်းမှာရှိရဲကန်တော်ကြီးပဲလစ်ဟိုတယ်မီးလောင်ကျွမ်းခဲ့တာကြောင့်နိုင်ငံသားသူတူဒဏ်ရာရရှိခဲ့ပြီးတေဆုံးသူ2ဦးထိရှိလာပါတယ်မီးစတင်လောင်ကျွမ်းတဲ့အကြောင်းရင်းနဲ့ဆုံးရှုံးမှုတန်ဖိုးကိုအခုချိန်ထိစစ်ဆေးနေသေးပဲလို့တောင်းဝန်ရှိသူတွေနဲ့အာဏာပိုင်တွေကပြောပါတယ်ဒီအကြောင်းကိုစောင့်ကြည့်တည်င်းယူနေတဲ့ VOA သတင်းတော့ကိုထက်အောင်ခန့်ကပြောပြမှာပါ
ဒီနေ့အော်တိုဝါ19ရက်မနေ့အစောပိုင်းကကန်တော်ကြီးပတ်လမ်းမှာရှိတဲ့ကန်တော်ကြီးပယ်လီဟိုတယ်၅လောက်အနီးစတင်ပြီးမီးလောင်ကျွမ်းခဲ့ပါတယ်။ဒီမီးလောင်ကျွမ်းခဲ့တဲ့အတွက်ကြောင့်မကာအိုနိုင်ငံသားသူမျိုးသမီးလူဒဏ်ရာရရှိခဲ့ပြီးတေဆုံးသူအလောင်းတလောင်းကိုမနေ့ပိုင်းကတွေ့ရှိခဲ့ပါတယ်။နေ့လယ်2နာရီခွဲကျော်မှာတော့တေဆုံးသူနောက်ထပ်အလောင်းတလောင်းတွေ့ရှိခဲ့တယ်လို့မိသက်တပ်ဖွဲ့ဒုတိယညွှန်ကြားရေးမှူးဦးမြင့်စိုးကပြောပါတယ်
။တို့တို့2နာရီခွဲကျော်တော့တို့တို့သိရတယ်။ဒါအဲ့ဒါတော့ဘာမှမဟုတ်ဘူးဒီယာစုကအပေါ်မှာဟိုရုပ်ရဆင်းချက်ကိုကျွန်တော်တို့အားလုံးဒီလိုကြည့်ရတယ်တရားတွေဆိုတော့ဘလူးဘာသေးလေးမဆက်ရပြောပါဦးခင်ဗျာတရားကတော့ကြာကြာရတာပါဗျာကျွန်တော်တော့ကျွန်တော်ဒီကောင်ဘာမှဟိုဘလူးဘာသူနေပါပါတော့ရှိရှိပါဟိုစိတ်ချလာတာတော့ဟဲ့ဟဲ့ကျွန်တော်ကဘာမှဟိုစင်းအသေးစိတ်ကြီးတာလို့ကျွန်တော်ကမလုပ်ဘူး
တေဆုံးတဲ့သူများနဲ့ပတ်သက်ပြီးတော့စစ်ဆေးတရှိပါကတက်ဆိုင်ရာတန်ယုံနေရနေတစဉ်အကြောင်းကြားပြီးတက်ဆိုင်ရာမိသားစုတွေကိုအဆင်ပြေအောင်စီစဉ်ပေးမယ်လို့ထူးလုပ်ငန်းစုဥက္ကဋ္ဌရုံးကတာဝန်ရှိသူဦးထေးလင်ကမနက်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါရစေ။
နိုင်ငံသားပါလေဆိုတော့တို့ရောဒီစာစီလေးပြီးတော့မှပြည်ပြည်သွားတဲ့တန်ယုံဝင်တက်ဆိုင်မိသားစုတွေအကြောင်းကြားလို့တို့ရောစီကတာဝန်ပြည့်သူတွေကိုလာတို့မိသားစုကိုတော့ portrait ပြီးတော့မှနော်ဒီစာလေးအဆင်ပြေပြီးနော်စီစဉ်ပေးဖို့နေထားမျိုး
မီလောင်ကျွမ်းကျင်းမှာဟိုတယ်အတွင်းမှာတဲခုတ်သူ140ကျော်ရှိပြီးအများစုမှာနိုင်ငံသားများဖြစ်ပါတယ်။ဒီကနေ့မနက်စော3နာရီခွဲကျော်ကလောင်ကျွမ်းခဲ့တဲ့မီဟာမနက်6နာရီခွဲကျော်အထိအပိတ်တ်နှိမ့်တတ်နိုင်ခဲ့ခြင်းမရှိဘဲမီလောင်ကျွမ်းမှုအဆင့်လေးတက်မှတ်ပြီးနှိမ့်တတ်ခဲ့ရကမီတက်သမားအချို့လည်းဒဏ်ရာရရှိခဲ့ကြပါတယ်။ကနော်ရီပဲလီဟိုတယ်ဒီကိုလိုနီခေတ်1943ခုနှစ်ကတည်းကစတင်တည်ဆောက်ခဲ့တာဖြစ်ပြီးယခုမီးလောင်ခဲ့တဲ့နေရာတွေဟာအစ်စ်တည်ဆောက်ထားတဲ့နေရာများသာဖြစ်ပြီးတော့ကိုလိုနီခေတ်ကလက်ရာတွေလောင်ကျွမ်းခဲ့ခြင်းမရှိဘူးလို့ထူးကုံမီတာဝန်ရှိသူတွေကပြောပါတယ်။အရင်ကရင်းစာဦးကိုရန်ကုန်လေလော်ကလပ်ဖြစ်စတင်တည်ဆောက်ခဲ့တာဖြစ်ပြီး1948ခုနှစ်မှာတော့အမျိုးသားဇီဝဘေးရဆိုင်ရာပြတိုက်ဖြစ်ပြုပြင်ပြောင်းလဲဖွင့်လှစ်ခဲ့ပြီး1989ခုနှစ်မှာဟိုတယ်နဲ့ခီးတွားလာရေးလုပ်ငန်းကလွှဲပြောင်းရယူခဲ့ပြီးဟိုတယ်အဖြစ်စတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်2010ခုနှစ်မှာတော့ဥတီစာပိုင်ဆိုင်တဲ့ထူးကုံမီအုပ်စုကအစိုးရစီကနေနှစ်ရှည်ငားရန်လုတ်ကန်ခွင့်ကိုရရှိခဲ့ပြီးငားရန်ပြီး9နှစ်တွင်အခုလိုမီးလောင်ကျွမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဒီဝေသင်းတော့ကိုထန့်အောင်ခန့်ဖြစ်ပါတယ်ခင်ဗျာ။ဟောလိဝုဒ်ကနာမည်ကျော်ပုဂ္ဂိုလ်တဦးရဲ့လိင်ပိုင်းဆိုင်ရာမတရားလွတ်မှုတရားစွဲဆိုခံရမယ့်အခြေအနေမတင်ပြခင်အခုတော့ရခိုင်ပြည်နယ်ကထောင်ပေါင်းချီတဲ့မွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်အိုးအိမ်စွန့်ခွာတွတ်ပြေးနေပြီးကုလသမဂ္ဂအရာရှိတွေကတော့ဒီလိုဒုက္ခသည်တွေနေရစွန့်ခွာနေရတာဟာလူမျိုးတုံးတပ်ဖြတ်မှုအဖြစ်ဥပမာပေးနိုင်တဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကြောင့်လို့ပြောနေပါတယ်အမေရိကန်ပြည်ထောင်စုမှရောက်နေတဲ့ရင်ဂျာဒုက္ခသည်တွေကတော့ဘင်္ဂလားဒေ့ရှ်နယ်စပ်ပိတိဘက်ကဖြစ်နေတဲ့နေရာတွေကသူတို့ရဲ့ဆွေမျိုးမိတ်ဆွေတွေရဲ့အခြေအနေသတင်းကိုစိုးရိမ်တကြီးစောင့်ကြည့်နေကြသလိုသူတို့ကြုံနေရတဲ့အခြေတဲကိုဖြေရှင်းနိုင်ရေးအမေရိကန်အစိုးရကအရေးယူဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းနေပါတယ် VOA သတင်းတော့ကိန်းဖာရာဘော့ရဲ့သတင်းထွက်ကိုကိုရန်နိုင်ကပြောပြမှာပါ။
အမေရိကန်ပြည်ထောင်စုရှီကာဂိုမြို့ကို2012ကရောက်လာပြီးကတည်းကအဘူဂျမာအမန်နျူလာဟာရခိုင်ပြည်နယ်မှာရှိတဲ့သူ့ရဲ့မိသားစုနဲ့အမြဲတမ်းအဆက်အသွယ်ရှိခဲ့တာပါ။ဒါပေမဲ့အခုနောက်ဆုံးအခြေအနေကတော့သူ့အတွက်ရဒမေးရစရာဖြစ်စေတယ်လို့ပြောပါရယ
်။ They tell me that the current situation is very worse because of the
စစ်တပ်ကသူတို့ကိုဝိုင်းထားတာကြောင့်အခြေအနေတွေကအရန်ဆိုးနေတယ်လို့သူတို့ကပြောပါရယ်။
နောက်ဆုံးချိန်သူရွာနဲ့အဆက်အသွယ်ရာတုံးကတော့မီးလောင်နေတာတွေကိုတွေ့ခဲ့ရတယ်လို့ပြောပါတယ
် We don't know who set fire in my village the houses burning
ဘယ်သူကမီးရှို့တယ်ဆိုတာကျွန်တော်တို့မသိပါဘူးဒါပေမဲ့ကျွန်တော်တို့ရွာမှာတော့အိမ်တွေမီးလောင်နေပ
ါအမန်ယူလာကတော့စစ်တပ်ဒါမှမဟုတ်စစ်တပ်နဲ့ပတ်သက်တဲ့သူတွေကမီးရှို့ခဲ့တာလို့တန်တရားရှိနေပါတယ်မြန်မာနာပိုင်ဒီဘက်ကတော့မီးရှို့တဲ့သူတွေကိုပြစ်တင်လိုက်သလိုဖြစ်နေတဲ့ပြဿနာတွေအပေါ်ချက်ကားပြောဆိုနေကြတယ်လို့လည်းပြောပါတယ်အနာပိုင်ဒီဘက်ကသတင်းတောက်တွေနဲ့အကူအညီပေးတဲ့အဖွဲ့ကိုအဲ့ဒီဒေသကိုသွားဖို့ကန့်သတ်ထားတာကြောင့်အခြေအနေတွေကိုအမှန်တိုင်းသိဖို့တော့ခက်ခဲနေစေဖြစ်ပါတယ်ဒါပေမဲ့ဒီဒေသကထွက်ပြေးနေကြတဲ့သူတွေကတော့တတန်နဲ့ထွက်နေကြတယ်လို့ Med Global အဖွဲ့ကဒေါက်တာအင်မရန်အက်ဘာကပြောပါတယ
် What he's saying is that people have been killed, the roads have been closed, the mosques have been burned, the houses have been burned.
လူစီကကြားရတာကတော့အတူတူပါပဲစစ်တပ်ကလာပြီးတော့ရွာတွေကိုမီးရှို့တယ်ပြီးတော့ပစ်တယ်အသက်12နှစ်နဲ့အထက်တွေအားလုံးကိုဖမ်းပြီးတော့မနှိမ့်ကျင်တယ်ဆိုတဲ့သတင်းတွေကလည်းအများကြီးပါသူတို့အနေနဲ့ဘာမှယူမသွားနိုင်ပဲရွာသားတွေကတောင်လီပေါ်ကိုတက်ပြေးကြပါတယ
်ဒေါက်တာအင်မရန်အက်ဘာဟာဘင်္ဂလားဒေ့ရှ်ရှီကာဂိုမြို့ကိုမကြာခင်ကပြန်ရောက်လာခဲ့တာပါ
The lines are a mile long waiting for food distribution and it rains there every day.
Dr.
Akbar ha American Atlet Thomas Dick Durbin ne Chicago myo ma shi de Ranger Yinjin Mu Center ma twei song kae bi.American လွတ်တော်အမတ်တွေနဲ့ဒီကိစ္စကိုအကူအညီပေးဖို့တောင်းဆိုခဲ့ပါ
တယ်။ What we know is this. There is an ethnic cleansing taking place in Myanmar.
နောက်ဒီတာကတော့မြန်မာနိုင်ငံမှာဒီကနေ့လူမျိုးတုံးသက်သက်မှုတွေဖြစ်နေတယ်ဆိုတာပါပဲ
။ Mr. Durban ကတော့မြန်မာနိုင်ငံနဲ့နိုင်ငံစစ်ဖက်ဆက်ဆံရေးတွေကိုချက်ချင်းရပ်တန့်ပစ်စေခြင်းတယ်လို့ပြောပါတယ
်။ They should allow UN observers in immediately to see all of the territory in Myanmar.
သူတို့နဲ့ကုလသမဂ္ဂလေးလဆောင်ကြည့်သူတွေကိုမြန်မာနိုင်ငံကရိုဟင်ဂျာတွေအခုလောလောဆယ်နေတဲ့နေရာအလုံးကိုအခုချက်ချင်းသွားကြည့်ဖို့ခွင့်ပြုသင့်ပါတယ်ဒီပေါ်မှာဘာကြောင့်ပြချက်မှပေးကြမလို့ပါဘူးဒါကိုခွင့်မပြုမချင်းအမေရိကန်ပြည်ထောင်စုအနေနဲ့အခုညီတွေကိုပေးကြအကြောင်းမရှိပါဘူ
းအမေရိကန်အစိုးရဘက်ကဘယ်လိုပုံစံမျိုးနဲ့ပဲအရေးယူယူသူ့မိသားစုကိုကူညီဖို့အတွက်နောက်မကျသေးဘူးလို့အဗ်ဒူအမန်ယူလာကတော့မျှော်လင့်နေပါတယ
် The military is still doing the same thing that they did before set fire killing
မြန်မာစစ်တပ်ဘက်ကတော့အရင်တိုင်းမီးတွေရှို့ပြီးရိုဟင်ဂျာတွေကိုတတ်နေတော့မှာဒါကြောင့်ကျွန်တော်တို့ရဲ့ပထမရည်မှန်းချက်ကဒါကိုအဆုံးသတ်ဖို့ပါကျွန်တော်အနေနဲ့အထက်လွှတ်တော်အမှတ်ဒါပန်ကိုလှုပ်ပေးစီချင်တာကသူ့အနေနဲ့လွှတ်တော်ထဲမှာဒီကိစ္စကိုပြောဖို့နဲ့ကျွန်တော်တို့ရဲ့သမရာကြီးအနေနဲ့လည်းမြန်မာအစိုးရကိုချက်ချင်းအရေးယူဖို့ပ
ါသူဖြစ်စေချင်တဲ့အတိုင်းလှုပ်ဆောင်ခဲ့မယ်ဆိုရင်တော့ရိုဟင်ဂျာတွေတိတ်နဲ့ချီပြီးထွက်ပြေးနေရတဲ့ဒီလူမှုဘေးဒုက္ခကြီးကိုရပ်တန့်ဖို့ဦးတည်လာနိုင်စီမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
ကိုရနိုင်တင်ပြခဲ့တာပါအခုနားဆင်ရမှာကတော့ဟောလိဝုဒ်ရုပ်ရှင်လောကမှာဩဇာအကြီးဆုံးပုဂ္ဂိုလ်တွေကတူဖြစ်တဲ့ဟာဗေးဝင်းစင်ဟာဆယ်စုနှစ်နဲ့ကြီးလိမ်မိုင်းဆိုင်ရာမတရားလုပ်တာတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တိတ်ခါအကြီးကျယ်ကြနေပြီးရာဇဝတ်ပြစ်မှုနဲ့တရားစွဲဆိုခံရမယ့်အခြေအနေထိရောက်နေပါတယ်။အခုအဖြစ်အပျက်ကြောင့်အမေရိကန်ပြည်ထောင်စုမှာလိမ်မိုင်းဆိုင်ရာမပွဲမရအလုပ်ခံရတာတွေမျိုးတိတ်နေကြတဲ့အလေးအထားတွေပြောင်းလာနေပြီလား။ VOA သတင်းတော့ Caroline Priscotti ပေးပို့တဲ့သတင်းကိုမက်ခင်ဖြူတွေကပြောပြမှာပါ။
ဟာဗီဝိုင်းစင်းတယောက်အရီဇိုနာပြည်နယ်ကပြန်လည်ထူထောင်ရေးတင်တဲ့ခုကိုသွားဖို့လော့စ်အိန်ဂျလိစ်မြို့ကနေထွက်ခွာချိန်မှာအခုလိုပြောသွားပါတယ
် I gotta get help You know what we all make mistakes
ကျွန်တော်အကူအညီယူမှဖြစ်တော့မှာပါခင်ဗျားတို့လည်းသိပါတယ်လူတိုင်းမှလုပ်တတ်ကြတာပဲဗျာ
ဝိုင်းစင်းကသူတို့ကိုလိမ်မိုင်းဆိုင်ရာနိုင်ကျင်စော်ကတာမတရားပြုကျင့်တာတွေလုပ်ခဲ့တယ်လို့မြို့သမီး25ယောက်ကျော်ကဆွဆွဲထားပါတယ်ဟောလိဝုဒ်မှာအအောင်မြင်ဆုံးရုပ်ရှင်ထုတ်လုပ်ရေးစတူဒီယိုတစ်ခုကိုဝိုင်းစင်းကထူထောင်ခဲ့တာပါသူစတူဒီယိုမှာဖန်တီးခဲ့တဲ့အရောင်းရဆုံးရုပ်ရှင်ဇာတ်ကားတွေမှာရတဲ့အော်စကာဆုတွေဆိုရင်81ဆုအထိတောင်ရှိပါတယ်။ရင်သမရဘရက်အိုဘားမားနဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟယ်လရီကလင်တန်တို့ရဲ့သမရရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေအတွက်လည်းသူငွေလူခဲ့ပူပါတယ်။ဩဇာအချိန်ဝါရှိတဲ့အမျိုးသားတစ်ယောက်အနေနဲ့အမျိုးသမီးငယ်တွေလေးစားအားကြအောင်လုပ်ခဲ့တာပါ။ရုပ်ရှင်တရုတ်ဆောင်အမ်မာသွန်ဆင်ကအခုလိုပြောပါတယ်။
I don't think you can describe him as a sex addict. He's a predator.
လင်ကိစားယူသွင်းနေတဲ့လူလို့တော့ပြောလို့မရပါဘူး။မင်းကလေးတွေကိုရရင်ရတယ်လို့ယူမယ်ဆိုတဲ့လူမျိုးပါဒီနှစ်ခုကမတူပါဘူးလို့ရုပ်ရှင်သရုပ်ဆောင်အမ်မာသွန်ဆင်ပြောထားတာပါအချိန်ကွာရှိတဲ့အမျိုးသားတွေနဲ့ပတ်သက်လာရင်အမျိုးသမီးတွေဘာကြောင့်ထုတ်ပေါ်မပြောရကြတာလဲဆိုတာနားလည်လို့ရတယ်လို့လိမ်မိတ်ဆိုင်ရာမတရားတူးချင်မှုဆိုင်ရာမူဝါဒအကြံပေးလီဇလင်းဂျေကော့ပစ်ကပြောပါတယ
် Reputation as the person who doesn't go along the person who doesn't
လူတွေနဲ့မတည့်တဲ့သူဘယ်လိုပြုမူနေထိုင်ရမယ်ဆိုတာကိုမသိတဲ့သူဆက်ဆံရခက်ခဲတဲ့သူအဖြစ်အမြင်ခံရတာတွေဖြစ်လာတယ်လို့ နီဇလင်ဂျေကော့ပစ်ကပြောသွားတာပါဒါပေမဲ့အဲ့ဒီလိုအမြင်ခံရမှာကိုကြောက်တဲ့စိတ်တွေအခုတော့ပြောင်းလာပုံရတယ်လို့အမျိုးသမီးနဲ့ဟောလိဝုဒ်ဆိုတဲ့ဘလော့တစ်ခုကိုထောင်ထားတဲ့မယ်လီဆာဆင်ဖစ်စတိန်ကပြောပါတယ
် The reaction has been tectonic
တုံ့ပြန်ချက်တွေကကြီးကြီးမားမားပြောင်းလဲလာပါတယ်အမျိုးသမီးတွေထုတ်ဖော်ပြောရဲလာတဲ့အခါဩဇာကြီးသူတွေချက်ရှုံးတာပဲလို့သူကပြောပါတယ်။တချင်ကအများခြေခင်မှုရခဲ့တဲ့တရုတ်ဆောင်ဘီလ်ကော့စဘီဆိုရင်လေအမျိုးသမီး90ကျော်ကသူ့ဘုံမှာလိမ့်မိုင်းဆိုင်ရာမတရားပြုကျင့်တာတွေရှိရဲဆိုတာကိုထုတ်ဖော်ပြောခဲ့ကြပြီးတဲ့နောက်ရာဇဝတ်မှုနဲ့ရုံးတင်စစ်ဆေးခံရဖို့စောင့်နေရပါတယ်။ Fox သတင်းဌာနကိုထူထောင်သူ Roger Ailes ကတော့အလားတူဆွဆွဲမှုတွေအများပြားကြုံခဲ့ရပြီးတဲ့နောက်မှာယာရုကနှုတ်ထွက်သွားခဲ့ရတာပါ။နိုင်ငံရေးလောကမှာလည်းအလားတူဖြစ်ရတွေ့ရှိပေမဲ့လို့ရလက်ချင်းကတော့မတူပါဘူး။1990ပြည်လုံးနှစ်တွေအတွင်းကသမ္မတဟောင်းဘီကလင်တန်နဲ့လက်ရှိသမ္မတဒေါ်နယ်ထရမ့်တို့လည်းလင်ကိစ္စနဲ့ဆွဆွဲခင်ရတာတွေရှိပေမဲ့လို့သူတို့ကတော့အခုချိန်ထိအောင်မြင်မှုရနေသေးပါအမျိုးသမီးတွေအနေနဲ့ကတော့လက်ရှိအခြေအနေကိုစိတ်ကုံလာနေကြပြီလို့ Silverstein ကပြောပါတယ
် This has pushed it into the forefront and we must all remember that Hollywood is a global industry 70% of every dollar
ရှေ့တန်းရောက်လာအောင်တွန်းပို့လိုက်တာပါ Hollywood ဟာကမ္ဘာလုံးဆိုင်ရာနေရာတစ်ခုပါအမြတ်ငွေဒေါ်လာမှာပြား80ကအမေရိကန်ပြည်ထောင်စုအပြင်မှာရတာဖြစ်ပါတယ်။ရုပ်ရှင်လောကကိုဦးဆောင်တဲ့တိုးတက်တဲ့မြို့တစ်ခုအဖြစ်ဟောလိဝုဒ်ကိုလူတွေကမြင်ကြတာပါ
။ဘယ်နေရာဘယ်ဌာနမှာပဲဖြစ်ဖြစ်အမျိုးသမီးတွေမဟုတ်ဘဲအမျိုးသားတွေကအပြောင်းလဲဖြစ်အောင်ချမှတ်လှုပ်ဆောင်တင်တယ်လို့တချို့ကပြောကြပါရယ်။အလုတ်ခန့်တဲ့နေရာမှာပွင့်လင်းမြင်သာမှုထားပြီးအထက်ပိုင်းစီမံခန့်ခွဲတဲ့နေရာတွေမှာအမျိုးသမီးတွေကိုပို့ပြီးတော့ခန့်အပ်တင်တယ်လို့ပြောကြပါရယ်။ဟောလိဝုဒ်ကအမျိုးသမီးတွေအထက်ကတော့အဲ့လိုအထက်ပိုင်းနေရာတွေမှာရလာဘူးဆိုတာလွယ်ကူတဲ့ခြေလှမ်းတစ်ခုတော့မဖြစ်နိုင်ပါဘူး။ပြည်ခရရဲ့နေ့အတွင်းထိတ်တန်းရုပ်ရှင်ဇာတ်ကားတရာမှာအမျိုးသမီးဒါရိုက်တာလုပ်တဲ့ဇာတ်ကားဆိုလို့လေးကားပဲရှိပါရဲ့ရှင်
။မက်ကင်ဖြူတွေးပြောပြခဲ့တာပါ။အခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9:00-9:00ခွဲထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jodu ကနေဖမ်းယူရှုစားနိုင်ပါတယ်။ VOA ကနေထုတ်လွှင့်သမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြောပြမှာပါ။
လို့ပဲကတလွန်ညဒေတာရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ဖြစ်ဖို့ဆက်လက်ချင်းချောင်းနေမယ်ဆိုရင်ဒေတာနရလွတ်တော်မှာခွဲထွက်ရေးအတွက်မဲခွဲဆုံးဖြတ်မှာဖြစ်ကြောင်းကတလွန်ညကောင်းဆောင်ကာလစ်ပုတ်ချေမွန်ကဒီကနေ့ပဲပြောလိုက်ပါတယ်စပိန်ဝန်ကြီးချုပ်မာရီယိုနိုရာခွန်ကတော့ကတလွန်ညဒေတာမှာဒီလဆန်းကကျင်းပတဲ့လူမှုဆန္ဒခရီးပွဲပြီးတိကျလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ကြီးညာခဲ့တာရှိမရှိဒီကနေ့ကြာသာပတ်နေ့နောက်ဆုံးထားရှင်းရှင်းလင်းလင်းပြောဖို့ကတလွန်ညကောင်းဆောင်ကိုပြောဆိုထားပါအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကစစ်ကန်တခုကိုတာလီဘန်တပ်ဖွဲ့တွေဒီကနေ့ဝင်ရောက်စီးရင်နဲ့တိုက်ခိုက်ရမှာစစ်သား43ယောက်တမင်နဲ့ကြာဆုံးသွားကြောင်းအာဖဂန်ကာဝေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ကန္ဓာမျိုးကစစ်ကန်မှာမနေ့စောပိုင်းတိုက်ခိုက်မှုကြောင့်စစ်သား9ဦးဒဏ်ရာရပြီး6ယောက်ကတော့ပျောက်ဆုံးတယ်။စစ်သွေးကြော်ရဲ့လက်ကဒီသတင်းပတ်ဆိုဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမာရာဝီမြို့မှာအစိုးရတပ်ဖွဲ့ရဲ့လက်ချက်နဲ့ထိတ်တန့် IS စစ်သွေးကြော်သူတိစုံခဲ့ကြောင်းအဲလိုယုံကြည်တဲ့အကြောင်းဖိလစ်ပိုင်စစ်ဘက်တာဝန်ရှိသူတွေကပြောပါတယ်။ဒီနေ့ကနေစောပိုင်းကအပြန်အလှန်ပြစ်ခတ်မှုတွေမှာတည်ဆောင်းသူစစ်သွေးကြွ20လောက်ထဲကမလေးရှားနိုင်ငံဘွားမိုဟာမက်အက်မဲလည်းပါဝင်ကြောင်းယူဆထားကြတာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မှာလူခွင့်ရချုပ်ဖောက်မှုတွေကျူးလွန်နေတယ်လို့စစ်စွဲခံရတဲ့မြန်မာစစ်တပ်ပေါ်ပြစ်မှတ်ထားတက္ကသိုလ်ရေးယူဖို့အမေရိကန်လွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။မြန်မာစစ်ကောင်းဆောင်တွေပေါ်ပြည်ဝင်ခွင့်တားမြစ်တာလို့တက္ကသိုလ်မျိုးတွေပြန်လည်ကျင်းသွင်းဖို့နိုင်ငံခြားရေးဝန်ကြီး Rusty Lassen ကိုအလွှတ်တော်အမတ်40ယောက်ကလက်မှတ်ရေးထိုးတိုက်တွန်းခဲ့ရတာဖြစ်တဲ့အကြောင်း Reuters သတင်းကဖော်ပြလိုက်တာပါ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်းတွင်အင်ဂျင်နီယာကတော့ Justin Twig ဖြစ်ပါတယ်။ VOA American အတန်းညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00တိုင်းလူမီတာ16.25ရူကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီအကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.